တော်ရရှိတော့ခင်ဗျာအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖော့ဝင်းဟာ1990ပြီးနှစ်တည်းအတွင်းစစ်ဆိုးရရဲ့ဖိနှိပ်ချုပ်ချယ်မှုတွေခံရတဲ့မြန်မာပြည်ကတိုင်းပြည်စွန့်ခွာပြီးတော့ထွက်ပြေးလာခဲ့ကြတဲ့မြန်မာလူမျိုးတွေအများဆုံးနေထိုင်ရာမျိုးဖြစ်ပါတယ်အခုလိုမြန်မာနိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်လာတဲ့အချိန်မှာဖော့ဝင်းမြို့ကမြန်မာအတိုင်းဝိုင်းအနေနဲ့မိမိတို့ရဲ့ဇာတိမြေဖြစ်တဲ့မြန်မာနိုင်ငံကိုပြန်လည်အကူအညီပေးနိုင်ဖို့အတွက်မျှော်လင့်နေကြတဲ့အကြောင်း VOA သတင်းတောက် Eric Kelsey သတင်းပေးပို့ချက်ကိုမတ်ခွာညူကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာဒုက္ခသည်တွေအင်ဒီယားနာပြည်နယ်မှာစတင်အခြေချခဲ့တဲ့25နှစ်ပြည့်လာတဲ့အချိန်ကိုတိုင်းပြည်အတွက်ပြန်ပြီးတော့ကူညီခွင့်ရတာဝန်တာတဲ့အကြောင်းမြန်မာအရေးလှုပ်ရှားဆောင်ရွက်နေတဲ့ Burmese Advocacy Center အဖွဲ့ကိုပူးတွဲတည်ထောင်သူဒေါန်မင်းမြင့်နန်းတင်ကပြောပါတယ
်ကျွန်တော်တို့ဒီဖုန်ဝင်အင်ဒီယားနာပြည်နယ်နဲ့မြန်မာနိုင်ငံကမော်လမြိုင်ညို့မွန်ပြည်နယ်ညို့တော်နယ်ပေါ့ဒီ friendship စာချုပ်ချုပ်ဆိုတဲ့စင်တီရောက်သွားဒါတော့ကျွန်တော်နေနဲ့အများကြီးဝမ်းသာတယ်။အကြောင်းလဲဆိုတော့ကျွန်တော်တို့နှစ်ချိန်ကာလမှာကျွန်တော်ဒီမြန်မာနိုင်ငံအတွက်တက်နိုင်တဲ့လောက်တစ်ဖက်တစ်နိုင်ငံနေပြီးတော့ကျိုးပန်းဆောင်ရွက်ခဲ့တဲ့လူတွေထဲမှာအဝင်ခဲ့သူတယောက်အနေနဲ့အခုလိုလူဦးနှစ်ဖက်အကျိုးရှိမဲ့ဒီလူတွေအတွက်ပေါ့နော်အကျိုးရှိမဲ့ကိစ္စကိုလှုပ်ဆောင်ခွင့်ရတာဟာဒါကျွန်တော်နေနဲ့အများကြီးဝမ်းသာပါတယ်ဒါကိုအိမ်မက်တစ်ခုကိုပို့ဆောင်ခွင့်ရတယ်လို့
ဖော်ဝင်းမြို့မှာမြန်မာလူမျိုးတပေါင်းအခြေချနေထိုင်ရေးမှာလည်းအဓိကအခန်းကနေပြီးတော့ဒေါ်မင်းမြင့်နန်းတင်ကဆောင်ရွက်ပေးခဲ့တာပါဒီအဖွဲ့ရဲ့ The Friendship City Season ဟာ Sister Cities ရဲ့အဖွဲ့ခွဲငယ်တစ်ခုလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာမနှစ်တုန်းကဒီမိုကရေစီနှိကျရွေးကောက်ပွဲအပြီးအယက်တာအစိုးရတာဝန်လွှဲပြောင်းယူမဲ့အခုလိုအချိန်မျိုးမှာအမေရိကန်မှာရောက်ရှိနေတဲ့မြန်မာဒုက္ခသည်တွေမှာလည်းအပြောင်းအလဲတွေအများကြီးရှိလာနေပြီဖြစ်ပါတယ်။မြန်မာဒုက္ခသည်တော်များများဟာကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေရှိလာနေကြပြီးဒီလုပ်ငန်းတွေထဲမှာကုန်စုံဆိုင်73ဆိုင်၊စားသောက်ဆိုင်ကြီး3ခု၊စပင်းဆိုင်2ဆိုင်နဲ့ကားရောင်းဝယ်ရေးလုပ်ငန်းကုမ္ပဏီတခုတို့လည်းပါဝင်ပါတယ်။ဒုက္ခသည်မိသားစုတွေအတွင်းမှာအမေရိကန်နိုင်ငံသားတွေဖြစ်လာကြပြီးအင်္ဂလိပ်စကားပြောရတဲ့မျိုးဆက်တစ်ဆက်စီကူးပြောင်းလာနေပြီလို့ Sister Cities ရဲ့ဥက္ကဋ္ဌ Dorothy Kitaka ကပြောပါတယ
်။ So this is a place whereThey're thriving, and why not go back?
Timu ma thoro dwi ga aung ni ni jar de. Da chang le ku zati naingan go pyan pi chi me. Ei ma shi ni de lu dwi ne set twe pi, be lo akuni dwi pe nai me su da go me myan chi ja bu phit par de.
Pi ga de February la de dong ga Sister Cities ya dutiya ukkatha Tom Ha apa win Four Way Myanmar Taiwan ga apwe win ko u lo ha.မွန်ပြည်နယ်မော်လမြိုင်မြို့ကိုအလဲသွားခဲ့ပါတယ်။သူတို့ရဲ့ခီးစဉ်တွင်ကျောင်းတွေ၊ဆေးရုံတွေနဲ့ဘာသာရေးဆိုင်ရာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကိုတခြားတိုင်းပြည်တစ်ခုကနေပြီးယဉ်ကျေးမှုဓလေ့ထုံးနှံတွေကိုဘယ်လိုလေ့လာနိုင်တယ်ဆိုတာနဲ့ဘယ်လိုအကျိုးကျေးဇူးတွေရနိုင်တယ်လဲဆိုတာတွေကိုလေ့လာခွင့်ရရေးလက်မှတ်အပြန်အလှန်ရေးထိုးကြဖို့လည်းပါဝင်ပါတယ်
။ They need a lot of help and I think they look to us to maybe help them into this new period of their
သူတို့ဟာအကူအညီတွေတိတ်ကိုလိုအပ်နေပါတယ်။မြန်မာနိုင်ငံရဲ့တမိုင်းဆာမျက်နှာတဲ့စားတဲ့အချိန်မှာကျွန်တော်တို့တွေကဘလို့အကူအညီတွေပေးနိုင်မှာလဲဆိုတာကိုသူတို့အနေနဲ့တိတ်ပြီးတော့မျှော်လင့်ချက်ထားနေကြတယ်လို့ကျွန်တော်ထင်ပါတယ
် Sister Cities အဖွဲ့ဟာသူတို့ဘလို့အကူအညီပေးနိုင်မလဲဆိုတာကိုနေရာတော်များများမှာတက်တည်ပြနိုင်ခဲ့ပြီးပါပြီစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာပြည်မှာလျှက်စစ်တပ်အားမရနိုင်တဲ့အရက်ဒေသတွေမှာစွန့်အင်ရဖို့နဲ့တောက်သုံးရီထုတ်ယူရရှိနိုင်ရေးတွေအပြင်ဒေသတွင်းဆေးရုံတွေမှာလိုအပ်တဲ့ပစ္စည်းအစ်စ်တွေကိုအကူအညီပေးဖို့နဲ့အင်္ဂလိပ်စာသင်တန်းတွေဖွင့်တင်ပေးဖို့ကိုလည်းအကူအညီပေးမှာဖြစ်ပါတယ် Sister Cities ရဲ့ဥက္ကဋ္ဌ Dorothy Kitaka က
This is where it starts with the young people going and understanding and having this experience of seeing their land
ဒီလိုနဲ့စပြီးမြန်မာနိုင်ငံမှာခုလိုသွားပြီးလောက်ကင်ပြရကနေအတွေ့အကြုံတွေရကြမှာဖြစ်ပါတယ်เจ้าหนี้ကိုตั้วฉิเมกู้နိုင်ငံကိုပြန်မြင်ရမယ်မြမပြည်သူတွေကိုပြန်တွေ့ရမယ်လူတူးချင်းစီလိုက်အဆက်တွေ့ရပြီးကူညီနိုင်ကြမှာဖြစ်ပါတယ
်ဒီနှစ်ကုန်မလောက်မှာကော်မတီဥက္ကဋ္ဌဒေါ်မင်းမြင့်နန်းတင်ဟာမြမပြည်ကိုตั้วရောက်ဖို့စီစဉ်ထားပြီးသူခီးစဉ်ပြီးတဲ့နောက်2019ခုနှစ်ကြာရင်ဖော်ဝဲနံမော်လမြိုင်တို့ကအကြောင်းသူအကြောင်းသားတွေဖလှယ်ရေးအစီအစဉ်စတင်မှာဖြစ်ပါတယ်ရှင်